Welcome to the Voice of America in Burmese.
Mingla mane kin phit ja ba si kamya. Yo American tan ya 2022 khu ne July 4 ye tanin la ni mane kin season 2 ko American pi taw su Washington DC myo daw ka ni dai yai thulun pe ni ba de. Line meter 2440 51 ne line meter 190 lo a pye BOA Facebook စာမျက်နှာကပါရုပ်တံနဲ့အတူပူရဲထုတ်လွှင့်ပေးနေပါတယ်။ကခင်မောင်စိုးမင်းမှာဒီကနေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးမှာပါ။ယူကရိန်းကိုကျူးကျော်ဆင်နွှဲနေတဲ့ရုရှားကယူကရိန်းနဲ့ထိန်းချုပ်ထားဆဲဖြစ်တဲ့လူဟန်ဆာနောက်ဆုံးမြို့ကိုသိမ်းပိုက်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းကိုဆစ်လက်နဲ့ပစ္စည်းအကူတွေထပ်ပေးမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။အတိုက်ခံတွေနဲ့ဆွေးနွေးဖို့အတွက်မြန်မာစစ်ကောင်းဆောင်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုခင်မောင်ဆုံးမယ်
။ဟုတ်ကဲ့ခင်ဗျာ။အဲ့ဒီနောက်သတင်းဆောင်မားတွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကကြားရမှာတခုကတော့
အဲ့ဒီတော့ကိုယ်ကလေအများစုထဲမှာတရားဆိုရင်50ရာခိုင်နှုန်းတော့ရှိတယ်ဟော။ဒီကဆက်နေရတာတော့လိုအပ်တာပေါ့နော်။အဲ့လည်းတော့ရှိနေတဲ့
ကရင်ပြည်နယ်မှာစစ်ပြေးတုတ်ခတဲ့ကလေးအများစုတွေးလွန်တုတ်ကွေးဖြစ်ပွားနေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားရမှာဖြစ်ပါတယ်။အဲ့ဒီနောက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်အပေါ်အမြင်သဘောထားစူးစီးတင်ပြချက်နဲ့နိုင်ငံကသတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီနောက်ပတ်စင်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတုတ်တာနဲ့ကမ္ဘာတလွှာထူးခြားဆန်းပြားသတင်းတွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့မနေ့နောက်ဆုံးရထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါခင်ဗျာ
။ Ukraine ရှေ့ပိုင်း Luhansk ဒေသက Ukraine နဲ့ထိန်းချုပ်ထားဆဲဖြစ်တဲ့နောက်ဆုံးမျိုး Lysychansk ကိုတိမ့်ပိုက်ခဲ့တယ်လို့ရုရှားကတနင်္လာနေ့မှာကြေညာပါတယ်။ Luhansk ပြည်သူ့သမ္မတနိုင်ငံ LTR ဖြစ်နေခွဲထွက်ရေးလူလားသူတွေအမိပေးထားတဲ့ဒီဒေသကိုထိန်းချုပ်နိုင်တယ်ပြီလို့ရုရှားကာကွယ်ရေးဝန်ကြီး Sergey Shoigu ကသမ္မတဗလာဒီမီယာပူတင်စီကိုအကြောင်းကြားခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာန Telegram ကွန်ရက်မှာပြောကြားခဲ့တာပါရုရှားတပ်တွေဟာ LPR ပြည်သူ့စစ်ဖွဲ့တွေနဲ့အတူလက်တွဲထိုးစစ်ဆင်ခဲ့တဲ့အတွက်စစ်မှုထွန်းကားတဲ့ဒီမျိုးနဲ့ဝန်ကျင်ဒေသအများပြားကိုအပြည့်အဝထိန်းချုပ်နိုင်ခဲ့တယ်လို့ရှိုးယူကသတင်းပို့ခဲ့ကြောင်းဝန်ကြီးဌာနရဲ့ post မှာဖော်ပြထားတာဖြစ်ပါတယ်ယူကရိန်းကာကွယ်ဝန်ကြီးဌာနရဲ့ BBC သတင်းဌာနနဲ့မေးမြန်းခန်းမှာတော့ဒီမျိုးကိုရုရှားတပ်တွေနဲ့သူတို့ရဲ့မဟာမိတ်ခွဲထွက်ရေးတပ်ဖွဲ့တွေအပြည့်အဝထိန်းချုပ်ထားတာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ရုရှားဘက်ကပြင်းပြင်းထန်ထန်တိုက်ခိုက်နေခြင်းမှာအဲ့ဒီမျိုးကတချို့နေရာတွေကနေယူကရိန်းတပ်တွေဆုတ်ခွာပေးခဲ့ရပါတယ်လို့ပြောပါတယ်။ယူကရိန်းဒေသအုပ်ချုပ်ရေးမှူးကတော့ဒီမျိုးဟာအပြင်းထန်အတိုက်ခိုက်ခံနေရတယ်လို့ပြောပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ဆက်ဆင်နွှဲနေတာလေးလာရှိနေပြီဖြစ်ပြီးအစောပိုင်းမှာယူကရိန်းသမ္မတဗလိုဒီမီယာဗဇလန်စကီကိုဖြုတ်ချဖို့ဒါမှမဟုတ်မျိုးရော Kiev ကိုတိမ့်ပိုက်ဖို့အတွက်မအောင်မြင်တာကြောင့်ရုရှားကယူကရိန်းအရှေ့ပိုင်း Donbas ဒေသကိုထိန်းချုပ်ဖို့အတွက်ဦးစားပေးလှုပ်ဆောင်နေတာဖြစ်ပါတယ
်။ယူကရိန်းသမ္မတ Zelensky ကဩစတြေးလျဝန်ကြီးချုပ် Anthony Albanese ကို Kiev မြို့တော်မှာတနင်္ဂနွေနေ့ကလက်ခံတွေ့ဆုံပြီးစစ်လက်နက်ပစ္စည်းအကူအညီရရှိရေးနဲ့ရုရှားအပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုလုပ်ဖို့ကိစ္စတွေဆွေးနွေးခဲ့ပါတယ်။စစ်လက်နက်ပစ္စည်းတွေထပ်မံကူညီသွားမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။
We will provide an additional 14 armored personnel carriers.
တန်ကြာကကား14စင်းကြီးကကားအစင်း20ကိုကျွန်တော်တို့ထောက်ပံ့ကူညီသွားမှာပါ။တပ်ရွှေပြောင်းရာမှာ၃နဲ့စစ်သုံးကားတွေအစင်း60လောက်ထိကျွန်တော်တို့ပေးအပ်ခဲ့ပါတယ်။ယူကရိန်းကမြစ်တာရပ်ခံထားတဲ့အတိုင်းနောက်ထပ်လည်း drone တွေအပါအဝင်အခြားစစ်သုံးပစ္စည်းကိရိယာတွေကိုထောက်ပံ့ပေးသွားမှာပါလို့ဝန်ကြီးချုပ် Albanis ကပြောသွားတာပါ။ယူကရိန်းဟာရုရှားနဲ့စစ်ခင်းနေရတဲ့အတွက်လက်နက်တွေကတော့ဆက်ပြီးလိုအပ်နေမှာဖြစ်ကြောင်းဒီအတွက်တိုင်းပြည်တစ်ခုတည်းအပေါ်မှာသာမှီခိုနေတာမျိုးမဟုတ်ကြောင်းရုရှားရဲ့ယူကရိန်းပိုင်နယ်ထဲကမထွက်သွားသေး၍လက်နက်တွေကလိုအပ်နေအောင်မှာဖြစ်တယ်လို့သမ္မတဇယ်လင်စကီးကပြောပါတယ်။ခေါင်းဆောင်တူဆွေးနွေးချက်အရယူကရိန်းရဲ့ပို့ကုန်ပစ္စည်းတွေကိုအခွန်ကင်းလွတ်ခွင့်ပေးမှာဖြစ်တယ်လို့ရုရှားဝန်ကြီးတွေအပါအဝင်အစိုးရနဲ့နှီးဆက်တဲ့လုပ်ငန်းရှင်ကြီးတွေပါတဲ့16ဦးအပေါ်ခရီးသွားလာခွင့်ကန့်သတ်မှုရောတန်ခတ်ပိတ်ဆို့မှုပါလုပ်သွားမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါရယ်ခင်ဗျာ
တင်းနင်းနေနေမှာဂါနာနိုင်ငံအန်ဂရာမှာကျင်းပနေတဲ့ ECOWAS အနောက်အာဖရိကထိပ်သီးညီလာခံကိုတက်ရောက်လာတဲ့ဒေသရင်းနိုင်ငံတွေကခေါင်းဆောင်တွေဟာသူတို့ဒေသရင်းကမာလီဘာကီနာဖာဆိုနဲ့ဂီနီနိုင်ငံတွေမှာအာဏာသိမ်းမှုတွေကြောင့်ဖြစ်ပွားနေတဲ့ နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုစူးစမ်းနေကြပါတယ်။အနောက်အာဖရိကနိုင်ငံများစီးပွားရေးအသိုက်အဝန်း ECOWAS ရဲ့ပြီးခဲ့တဲ့လအစည်းအဝေးမှာတော့ဒီသုံးနိုင်ငံအတွက်စီးပွားရေးနဲ့ငွေကြေးဆိုင်ရာနောက်ထပ်အရေးယူဒဏ်ခတ်မှုတွေလုပ်ဖို့အတွက်ဆိုင်းငံ့ခဲ့တာပါ။အဲ့ဒီနိုင်ငံတွေမှာစစ်တပ်အာဏာသိမ်းမှုတွေဖြစ်ပွားခဲ့တဲ့နောက်ပိုင်းဒီနိုင်ငံများအဖွဲ့ကနေသူတို့ရဲ့အဖွဲ့ဝင်ဖြစ်နေခိတ္တရက်ဆိုင်ခဲ့တယ်လို့ဒီနိုင်ငံတွေမှာဒီမိုကရေစီနှီးကြရွေးကောက်ပွဲတွေကျင်းပဖို့အတွက်နိုင်ငံတကာကလည်းဖိအားပေးနေတာဖြစ်ပါတယ်။မာလီအာဏာပိုင်တွေကတော့2024 February မှာသမ္မတရွေးကောက်ပွဲနဲ့2023 March လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြည်လုံးချက်ဆန္ဒခံယူပွဲကျင်းပဖို့အပါအဝင်အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုမကြသေးခင်ကပဲချပြခဲ့တာပါ။အခုတနင်္ဂနွေနေ့ထိပ်သီးအစည်းအဝေးမှာတော့မာလီနိုင်ငံကတင်သွင်းတဲ့ဒီဆိုကိုတက်ရောက်လာတဲ့ ECOWAS နိုင်ငံတွေကလက်ခံလိုက်ကြပါတယ်။ဂီနီနဲ့ဘာကီနာဖာဆိုနိုင်ငံတွေကစစ်ကောင်းဆောင်တွေကလည်းအသွင်ကူးပြောင်းကာလတွေကို၃နှစ်ထားရှိဖို့အဆုံးပြုခဲ့တာဖြစ်ပြီးဒါဟာရွေးကောက်ပွဲဖြစ်လာဖို့အတွက်ကာလတိုက်ကြတယ်ဆိုပြီး ECOWAS အဖွဲ့ကပယ်ချထားတာဖြစ်ပါတယ်။
ဒေမန်နိုင်ငံကိုဘင်ဟေကင်မြို့တော်ကအကြီးဆုံး Field Survey Center မှာတနင်္ဂနွေနေ့ကတနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်လူအတော်များများသေဆုံးပြီးဒဏ်ရာသူတွေလည်းအများပြားရှိကြောင်းရဲကပြောတယ်လို့ AP သတင်းမှာဖော်ပြပါတယ်။သေဆုံးသူအရေအတွက်ကိုတော့အခုချိန်ထိထုတ်ပြန်ခြင်းမရှိသေးပါဘူး။ပြစ်ခတ်သူလို့တန်တရားရှိတဲ့တနတ်သမားကိုတော့အဲ့ဒီ Field Survey Center နားတဝက်မှာပဲဖမ်းမိခဲ့ပြီးသူဟာအသက်22နှစ်အရွယ်ရှိတဲ့ဒေမန်နိုင်ငံသားဖြစ်တယ်လို့ကိုဘင်ဟေကင်ဟူဂင်းရဲဌာနအကြီးအကဲတောမက်စ်အင်ကပြောပါတယ်ဒီတနန်သမားဟာအကျန်းဖက်ဝါဒစွဲနဲ့လှုပ်ဆောင်ခဲ့တာဟုတ်မဟုတ်ဆိုတာကိုတော့မဆုံးဖြတ်ရသေးကြောင်းသူကပြောပါတယ်အခုချိန်ဒီတရားတော်အဲ့ဒီပြစ်ခတ်မှုမှာအခြားသူတွေပါဝင်တယ်ဆိုတဲ့သတင်းမျိုးလဲမရထားသေးကြောင်းရဲကပြောပါတယ်တနန်သမားရဲ့အသက်အရွယ်ကလွဲလို့အခြားအချက်လက်တွေကိုရဲကထုတ်ပြန်ခြင်းမရှိပါဘူးကိုဘင်ဟေဂင်မြို့ရဲ့တောင်ဘက်မြို့စုံမှာရှိတဲ့အဲ့ဒီဈေးဝယ်စင်တာဟာမြေအောက်ယထာတစ်ခုနဲ့ချိတ်ဆက်ထားပြီးမြို့လေကောင်အထိရောက်သလိုလေဆဲကိုပါသွားလို့ရတဲ့လွယ်ကူတဲ့နေရာဖြစ်ပါတယ်။အဝေးပြေးကားလမ်းမကြီးနဲ့လည်းနှီးပြီး2004ခုနှစ်ကဖွင့်လင့်ခဲ့တာပါ။အခုလိုဖြစ်ရက်ဟာအင်မတန်သတင်းဆိုးဖြစ်တယ်လို့ကိုဘင်ဟေကင်မြို့တော်ဝန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8413ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်မနစ်ကဖေဗရီမှာစစ်တပ်အာဏာသိမ်းပြီးခရက်ကပထမဆုံးအကြိမ်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်တဲ့တရုတ်နိုင်ငံချိုင်းဝန်ကြီးဝမ်ယီကမြန်မာစစ်ကောင်းဆောင်ကိုအတိုက်ခံရင်းနဲ့ဆွေးနွေးဖို့အတွက်တနင်္ဂနွေနေ့မှာထပ်တိုက်တွန်းလိုက်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအဖွဲ့ကိုဖြုတ်ချပြီးအာဏာသိမ်းထားတဲ့စစ်တပ်ကိုတရုတ်အစိုးရကပြစ်ပယ်မထားသလိုအခုမြန်မာရှေ့အောင်မြို့တော်ပုဂံမှာကျင်းပနေတဲ့မဲခေါင်လန်ချန်းပူးပေါင်းဆောင်ရေးအစည်းအဝေးကိုလည်းလာအိုစ်၊ထိုင်း၊ကမ်ဘောဒီးယား၊ဗီယက်နမ်နိုင်ငံတွေကနိုင်ငံချိုင်းဝန်ကြီးတွေနဲ့အတူတရုတ်နိုင်ငံခြားရေးဝန်ကြီးလည်းတက်ရောက်နေတာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဟာစစ်ကောင်စီရဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်နှင်းနဲ့တင်းနှင်းတွင်နေကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးမြန်မာစစ်တပ်တာဝန်ရှိသူတွေအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့ညှိနှိုင်းဆွေးနွေးပြီးနိုင်ငံရေးပြန်လည်တည်မြဲအောင်လုပ်ဖို့နဲ့မြန်မာနိုင်ငံမှာနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်လာစေဖို့အတွက်တရုတ်ဘက်ကမျှော်လင့်ထားတယ်လို့ပြောကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေဖြေရှင်းရေးအတွက်အဖမ်းခံနေရတဲ့ဒေါန်ဆန်းစုကြည်နဲ့ဆွေးနွေးဖို့မဖြစ်နိုင်ဘူးလို့အပြတ်မပြောနိုင်ကြောင်းမကြသေးခင်ကပြောကြားခဲ့တဲ့နောက်မှာအခုလိုတရုတ်နိုင်ငံခြားရေးဝန်ကြီးရဲ့တိုက်တွန်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
တရုတ်ပြည်မကြီးမှာပြည်ရင်းကူးစက်တဲ့ကိုဗစ်အတီးပြုလူနာ85ဦးစနေနေ့မှာတွေ့ရှိရပြီးအဲ့ဒီထဲက62ဦးဟာအရှေ့ဘက်ချန်အန်ဟွေးပြည်နယ်မှာဖြစ်တယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကတနင်္ဂနွေနေ့မှာကြေညာပါတယ်စနေနေ့တည်းရက်တည်းပြည်နယ်6ခုမှာယောဂလက္ခဏာမပြဘဲကိုဗစ်ပိုးရှိနေသူစုစုပေါင်း330ရှိပြီးအန်ဟွေးပြည်နယ်က230ကျော်ဂျန်ဆူပြည်နယ်က56ယောက်နဲ့ရှန်တုံပြည်နယ်က10ယောက်ဖြစ်ပါတယ်ဒီတော့တွင်ကူးစက်မှုတွေရော့ကျလာတဲ့အတွက်ရှန်ဟိုင်းမြို့မှာကိုဗစ်စီကံကန့်သက်ချက်တွေကိုဖြေလျှော့ပေးပြီးရှန်ဟိုင်းဒစ္စနီအပန်းဖြေဥယျာဉ်ကိုပြန်ဖွင့်ပေးထားတယ်လို့ဆိုင်းဒီမှာထိုင်ပြီးတော့စားခွင့်ရတော့မှာဖြစ်ပါတယ်။ကိုဗစ်ကြောင့်ရှန်ဟိုင်းမှာနှစ်လကျော်ကြာအသွားလာကန့်သက်တင်းကျပ်ခဲ့တာကြောင့်ကူးစက်သူတွေရော့ကျသွားတဲ့အပေါ်မှာတရုတ်အာဏာပိုင်တွေကသူတို့ရဲ့ကိုဗစ်ကင်းစင်ရေးလုံးဝကင်းစင်ရေးပေါ်လစီအောင်မြင်တယ်လို့ဂုဏ်ယူနေပါတယ်။ ဒါပေမဲ့လည်းတရုတ်ရဲ့စီးပွားရေးကိုထိခိုက်ခဲ့တယ်လို့နိုင်ငံတကာကုန်စည်တင်ပို့ဖြန့်ဖြူးရာမှာနှောင့်နှေးထိခိုက်ခဲ့ရတယ်လို့ဆိုပါတယ်။အခုအချိန်မှာထိတော့ဒီကိုဗစ်ကူးစက်ခဲ့သူပေါင်းတရုတ်ပြည်မှာ839,000နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ9,200ကျော်ရှိပါတယ်ခင်ဗျာ
။ငွေကြီးအကျက်တဲနဲ့ရင်ဆိုင်နေရတဲ့တရုတ်လင်ကာနိုင်ငံမှာလောင်စာဆီတင်သွင်းမှုဒါဇင်ဝက်လောက်တဲ့ပေးချေရပဲငွေ3,600လောက်ရဖို့အတွက်အခက်အခဲဖြစ်နေပါတယ်လို့စွန့်ရင်ဝင်ကြီးကန်ချနာဝဇီဆက်ကရာကတင်းနင်းရီနေမှာပြောပါတယ်။ဘူဘန်ကဒေါ်လာတန်100အစိတ်ပဲပေးနိုင်တဲ့အတွက်ပြည်ရင်းကိုတင်သွင်းဖို့အတွက်လာရောက်မဲ့နောက်ထပ်လောင်စာဆီတွေမတင်သွင်းနိုင်ဘဲနဲ့ဖြစ်နေတာလို့ပြောပါတယ်။လူပေါင်း22တန်းနေတိုင်းနဲ့တရီလင်္ကာနိုင်ငံမှာနိုင်ငံရခြားကနေတင်သွင်းတဲ့စားတောက်ကုန်ဓာတ်မြေဩဇာနဲ့ဆေးဝါးလောင်စာဆီတွေအတွက်ပေးချေဖို့အတွက်ဒေါ်လာငွေလုံးလုံးလောက်လောက်မရှိပဲဖြစ်နေတာပါအစိုးရမှအရန်ထားတဲ့ဒီဇယ်ဆီကတန်ချိန် 1,000 ချော်လောက်ပဲကျန်တော့တယ်လို့ဓာတ်ဆီကလည်းတန်ချိန် 4,000 လောက်ပဲကျန်တော့တယ်လို့စွန့်ရဝင်ကြီးကသတင်းတောက်တူကိုပြောပါတယ်နောက်ထပ်တင်သွင်းမဲ့လောင်စာဆီအတွက်ဒေါ်လာတန်း300ချော်လိုနေတယ်လို့လည်းပြောပါတယ်လောင်စာဆီအခက်ကျုံနေရတဲ့အတွက်တရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲကျောင်းတွေကိုပိတ်ထားရတယ်လို့အစိုးရအလုပ်သမားတွေလည်းနေကနေပဲအလုပ်လုပ်ဖို့အတွက်ညွှန်ကြားထားတာဖြစ်ပါတယ်အစိုးရအနေနဲ့လောင်စာဆီဘူးပေးချေနေအောင်ရန်ပုံငွေရဖို့စ조사မှာဖြစ်တယ်လို့လောင်စာဆီတင်သွင်းသူတွေကိုငွေပေးချေမှုကုတဲ့ပို့အဆင်ပြေအောင်လုပ်ဖို့စ조사နေတယ်လို့လည်းဝန်ကြီးကပြောပါတယ
်မိုးတင်းထန်စွာရွာသွန်းနေတဲ့ပါကစ္စတန်အနောက်တောင်ဘက်ချမ်းတောင်ကျော်လမ်းတစ်ခုမှာတနင်္ဂနွေနေ့တုန်းကခီးတဲ့တင်ဘတ်စကားတစ်စင်းလမ်းချော်ပြီးအမြင့်ပေ200လောက်ကနေရှိုးမြောင်တစ်ခုတည်းကိုထိုးကျသွားတာကြောင့်အနည်းဆုံး19ဦးသေဆုံးပြီး12ဦးဒဏ်ရာရရှိသွားပါတယ်။အဲ့ဒီဘတ်စကားပေါ်မှာခီးတဲ့35ဦးလိုက်ပါလာတယ်လို့အခင်းဖြစ်ပွားခဲ့ရာဘလူချစ်စတန်ပြည်နယ်ကလက်ထောက်အုပ်ချုပ်ရေးမှူးမာတက်ဆာကပြောပါတယ်။ကေဇယ်ရေးအဖွဲ့တွေကတော့ကြောက်ထဲကကားအပြူပြဲပုံအောင်နဲ့ဒီအနီးဝန်းကျင်မှာအသက်ရှင်ကျန်ရစ်နေသူတွေကိုရှာဖွေကယ်ဆယ်ခဲ့ပါတယ်။မိုးကြီးပြီးလမ်းချောရာကနေကားကိုမထိနိုင်ပဲအခုလိုကြောက်ထဲကြာသွားပုံရတယ်လို့အာနာဘိန်တွေကဆိုပါတယ်။နိုင်ငံတော်ဝန်လန်ဒရာအခြေခံအဆောက်အုံကန္တနေကြနေသေးတဲ့ပါကစ္စတန်နိုင်ငံမှာရင်စည်းကမ်းလိုက်နာမှုအားနည်းနေသေးတယ်လို့ကားတွေကြန့်ခိုင်အောင်ပြုပြင်ထိန်းသိမ်းမှုအားနည်းနေသေးဒါကြောင့်မကြခဏဆိုသလိုမတော်တဆမှုတွေဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့လတုန်းကလည်းဒီလိုအလားတူဖြစ်ရမျိုးနဲ့လူ22ဦးသေဆုံးခဲ့ရပါတယ
်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးတာပါ VOA American အတန်ရဲ့တင်းလာနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းပေးပို့ချက်အမြင်သဘောထားစူးစီးတင်ပြခြင်းနဲ့သတင်းဆောင်ပါတွေကိုဆက်လက်တင်ပြပေးပါမယ်။ပထမဦးဆုံးအနေနဲ့အတိုက်အခံတွေနဲ့တွဲဆုံဆွေးနွေးဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကစစ်ကောင်စီကိုတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့တိုက်တွန်းချက်ဟာကျိုးဆိုရမယ့်အချက်လို့တုံ့သက်သူတွေကယူဆကြပြီးမဲ့ခိုင်ခိုင်မာမာရလတ်ထွက်လာနိုင်မှမလားဆိုတာကိုတော့တတိထားစောင့်ကြည့်ရမှာဖြစ်ကြောင်းပြောဆိုကြပါရယ်ဒီအကြောင်းကျွန်တော်ကပဲစူးစီးတင်ပြထားပါရယ်ခင်ဗျာမြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကစစ်ကောင်စီနဲ့အတိုက်ခံတွေကြားဆွေးနွေးဖို့မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုပြောဆိုလိုက်တာဟာကျိုးဆိုရမယ့်အချက်ဖြစ်ကြောင်းအမေရိကန်ပြည်ထောင်စုမှနေထိုင်တဲ့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရိုဒင်းငါကသူ့ရဲ့အမြင်ကိုအခုလိုပြောပါရယ
်ဒီတကယ် NRG နိုင်ငံတစ်ခုဗမာပြည်ရဲ့အတိကဆက်ဆက်နေတဲ့အိန္ဒိချင်းနိုင်ငံရဲ့အစ်မင်းကောင်းဆောင်နိုင်ငံကျေးဝင်ကြီးကိုရိုင်းအဲဒီလိုပြောသွားတဲ့ကိစ္စကတော့အခြေခံအဖြစ်ကြိုဆိုတယ်ဒါပေမဲ့တတိထားကြီးစွာနဲ့နည်းနည်းစောင့်ကြည့်ရမယ်လို့ယူဆတယ်ဗမာပြည်ရဲ့နိုင်ငံကြီးအကြက်တဲကိုဖြည့်ရှင်းဖို့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့လည်းကျွန်တော်ယူဆတယ်တရုတ်ရဲ့အတိကရည်မှန်းချက်ကတော့ဗမာပြည်မှာတည်ငြိမ်တဲ့အစိုးရတရက်ရှိဖို့သူလိုအပ်တယ်လိုလားတယ်ဒီအာဏာသိမ်းစစ်ကောင်စီကလည်းဘလို့မှတည်ငြိမ်အောင်မထိန်းသိမ်းနိုင်ဘူးဆိုတာလက်ရှိအခြေအနေကအပေါ်လွင်နေတယ်ဒီလိုဆက်သွားမယ်ဆိုလို့ရှိရင်အခုလက်ရှိပေါ့လေတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစုပ်ယုပ်ပျက်စီးနိုင်တဲ့အခြေအနေမှာအဲ့ဒီတရုတ်ကလည်းဒီတင်ပြလာတယ်အဆိုပြုလာတယ်လို့ပဲကျွန်တော်သုံးသပ်ပါတယ်
ဒါအပြင်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကမြန်မာနိုင်ငံရေးမှာပါဝင်ပတ်သက်ကြတဲ့အဖွဲ့အစည်းတွေအနေနဲ့စင်ဂျင်တုံတရားကိုလက်ခံထားပြီးညှိနှိုင်းဆွေးနွေးကြဖို့နဲ့နိုင်ငံရေးအရာပြန်လည်တည်မြဲရေးကိုကြိုးပမ်းကြဖို့မျှော်လင့်တဲ့အကြောင်းပြောပါရယ်
မြန်မာနိုင်ငံကဆစ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းရေးဖမ်းဆီးခံထားရတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဆွေးနွေးဖို့မဖြစ်နိုင်ဘူးလို့အပြတ်မပြောနိုင်ပါကြောင်းစစ်ကောင်စီပြောခွင့်ရပိုချုပ်စော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်းပြောဆိုခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံခြားရေးဝန်ကြီးရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါအရင်1990အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာတင့်ဆွေကတော့တရုတ်နိုင်ငံခြားရေးဝန်ကြီးရဲ့တိုက်တွန်းမှုကြောင့်တော့ထိရောက်တဲ့ရလတ်အပြောင်းလဲမျိုးထွက်လာပါမလားဆိုပြီးတန်လျာရှိနေပါတယ
်အထူးခြားချက်တစ်ခုကတော့တွေ့ဆုံဆွေးနွေးမှုအကြောင်းသူကပြောလာတယ်ပြောရေးဆိုခွင့်ရှိသူပြောတဲ့သဘောကလည်းကြောက်ကောင်ပဲပြောတာလားတော်အောင်ဆန်းစုကြည်နဲ့တွေ့ကောင်းတွေ့မယ်လို့မျိုးနေချက်ကိုလူတွေနည်းနည်းသူပြောတဲ့အတိုက်ခံဆိုတာပါလေဟိုဒီစစ်ကောင်စီလက်ထက်မှာလုပ်တဲ့ညဉ့်ညာရေးဆွေးနွေးပွဲဖြစ်ဖြစ်တခြားဆွေးနွေးပွဲဖြစ်ဖြစ်ဆိုရင်တက်ချင်တဲ့လူတွေတက်ပြီးတော့တက်တဲ့လူတွေကလည်းစစ်ကောင်စီနဲ့ပေါင်းပြီးတော့သူတို့ဂျိုးစီဝါရအောင်လုပ်တဲ့ဆွေးနွေးပွဲတွေလို့ဖြစ်တော့တာတရုတ်နိုင်ငံကပြောတဲ့တွေ့ဆုံဆွေးနွေးပွဲမှာအတိုက်ခံပဲလို့ပြောရမယ်တော့အောင်ဆန်းစုကြည်ပါမလားဆိုတော့လေပြောလို့မရတဲ့အနေထားဖြစ်တဲ့အတွက်ကျွန်တော်ကတော့သိထူရပြီးတိုးတက်တဲ့လက္ခဏာလို့မမြင်ပါဘူးခင်ဗျ
။ပကံမှာကျင့်ပါတဲ့လန်ချမ်းမဲကောင်ခေါ်မဲကောင်မြစ်ချောင်းတလျှောက်ကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ရေးအတွက်တရုတ်နိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့နိုင်ငံရေးအကျပ်အတဲ့ကိုသက်ဆိုင်သူအားလုံးဆွေးနွေးဖြေရှင်းကြဖို့တိုက်တွန်းထားတဲ့အာဆီယံဘုံသဘောတူညီချက်ကိုနိုင်ငံတကာကလည်းထောက်ခံနေတာဖြစ်ပါတယ်အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုစိုးရိမ်မှုချိန်ချောက်ခံရမှုမရှိဘဲအသုံးပြုနိုင်တဲ့အခြေအနေမျိုးမရှိဘူးဆိုရင်တော့အကြမ်းဖက်မှုတွေနဲ့မတည်မငြိမ်မှုတွေနောက်ထပ်ပိုပြီးကျယ်ပြန့်လာပါလိမ့်မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကပြီးခဲ့တဲ့လအတွင်းကုလသမဂ္ဂအထွေထွေညီလာခံမှသတိပေးထားတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံခြားရေးဝန်ကြီးပြောဆိုချက်သတင်းအပြည့်မှာကရင်စစ်ပြေးဒုက္ခသည်တွေအကြောင်းကိုပြောပြချင်ပါတယ်ကရင်အမျိုးသားအစည်းအရုံး KNU ညောင်လေးပင်ခရိုင်အတွင်းမှာတိုက်ပွဲနဲ့လက်နက်ကြီးတွေပစ်ခတ်မှုကြောင့်ဇွန်လလယ်လောက်ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးခဲ့ရပါတယ်ကလေးတငယ်အတော်များများဟာလည်းသွေးလွန်တုပ်ကွေးယောဂါနဲ့ငှက်ဖျားယောဂါတွေဖြစ်ပွားနေတယ်လို့စစ်ပြေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာအလွန်အမင်းလိုအပ်နေပါတယ်ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါခင်ဗျာ
ကရင်အမျိုးသားအစည်းအရုံးညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေအင်အားတိုးချဲ့ထားသလိုတိုက်ပွဲတွေနေ့စဉ်တိုးပွားလျက်ရှိနေပြီးတိုက်ပွဲကြောင့်ဒေသခံတွေရွာလုံးကျွတ်တိမ်းရှောင်နေရတာလို့ညောင်လေးပင်ခရိုင်ဒေသခံကရင်အရက်ဖက်လူမှုရေးရာအဖွဲ့ကပြီးခဲ့တဲ့သတင်းမှအတွင်သတင်းထုတ်ပြန်ထားပါတယ်ဇူလိုင်လ၃ရက်မနေ့ပိုင်းမှာလဲကြောက်ကြီးမြို့နယ်စစ်လဲကျေးရွာအနီးတစ်ဝိုက်မှာပြစ်ခတ်တံတွေကြားရတယ်လို့ညောင်လေးပင်ခရိုင်ကရင်လူမှုရေးရာအဖွဲ့ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်
ကျွန်တော်ကြောက်ကြီးမျိုးနဲ့တဲကဒီအင်းနဲ့ကြီးရွာစာတပြေအဲ့ဒီမိနာတဝရှိတဲ့ကြီးရွာအာဘောင်း20ထဲမှာတော့ခဏခဏဖြစ်နေရှိတယ်ပေါ့နော်ရှိတယ်သို့တော့အခုတော့အင်းနဲ့ကြောက်ကြီးမျိုးနဲ့ထဲမှာတော့အများဆုံးဖြစ်တယ်ပေါ့
ပြည်ခရက်ဂျွန်လာ25ရက်နေ့မှာကြောက်ကြီးမျိုးနဲ့အင်းနဲ့ကြီးရွာအုပ်စုကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အင်းနဲ့ကြီးရွာကအရသာပြည်သူ၅ဦးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ဗဟိုကဂျွန်25ရက်နေ့မှာထုတ်ပြန်ထားပါတယ်ကျွန်း25ရက်မနက်ပိုင်းကကရင်အမျိုးသားလူမျိုးရေးတပ်မတော်နဲ့စစ်ကောင်စီတပ်အကြားငပြတ်အင်းကျေးရွာနဲ့အင်းနဲ့ကျေးရွာကြားမှာထိတ်တိုက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကပူကြီးအဆင့်ရှိသူအပါအဝင်10ဦးသေဆုံးခဲ့ပါတယ်။ညနေပိုင်းလောက်မှာတော့မုံမြွနဲ့နှောင်ကုန်းကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့ကျွန်း26ရက်နေ့မှာတော့ကြောက်ကြီးမြွနဲ့နရွဲပင်ကျေးရွာနဲ့နှောင်ကုန်းကျေးရွာကြားမှာထိတ်တိုက်တိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီဘက်က3ဦးသေဆုံးခဲ့တယ်လို့ကျွန်းလ29ရက်နေ့မှာထုတ်ပြန်ထားပါတယ်။သာအပြင်ဂျွန်၂၉ရက်နေ့မှာအင်းနဲ့ကြေးဝါတိုက်ပွဲဖြစ်ခဲ့ပြီးဂျွန်၂၈ရက်နေ့မှာလည်းလဝဲပြင်းကြေးဝါအနီးမှာတိုက်ပွဲဖြစ်ခဲ့ပါတယ်။နှစ်ရက်အတွင်းတိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်က၈ဦးသေဆုံးခဲ့ကြောင်းကရင်အမျိုးသားအစည်းအရုံး KNU ဗဟိုကဂျွန်၂၉ရက်နေ့မှာထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပြီးနောက်ပိုင်းစစ်ကောင်စီကကြေးဝါတွေဘက်ကိုလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်နေတာလို့ဆိုပါတယ်။ဒီသေဆုံးမှုတွေနဲ့ပတ်သက်ပြီး VOA ကတိကျအတည်ပြုလို့မရသေးပါဘူး။စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမတွေ့ရှိသေးပါဘူး။ကြောက်ကြီးမြို့နယ်ဘက်မှာနေ့စဉ်လိုလိုတိုက်ပွဲဖြစ်နေပြီးကျေးရွာနဲ့မနီမဝေးမှာဖြစ်ပွားနေတာကြောင့်ဒေသခံတွေရွာလုံးကျွတ်ထွက်ပြေးရတာလို့ညောင်လေးပင်ခရိုင်ကရင်လူမှုရေးရအဖွဲ့ပြောရေးဆိုခွင့်ရှိသူတို့က POA ကိုပြောပါတယ
်။တိုက်ပွဲတွေကတရက်နဲ့တရက်ပို့ပြီးတော့ကျေးရွာတွေနဲ့မနီမဝေးမလာမကမ်းမှာဖြစ်တယ်ပြီးတော့လက်ကျေးရွာထဲဦးကြီးရဲ့ချက်ရှိရှိနဲ့လက်နက်ကြီးတွေပြစ်လာတဲ့အခါ ဂျွန်လာတဝဲလောက်ပါခဲ့ရစပြီးတော့အဲတချို့လူတွေကတော့နှီးဆက်ရတယ်ကတော့ဘေးကင်းရအောင်တော့ထွက်ပြေးနေရတာပေါ့နော်အပိုင်းကတော့လုံးဝမနေလို့မရဘူးဆိုရွာလုံးကျုပ်ထွက်ပြေးရတယ်အခုလိုပုံစံမျိုးတွေပေါ့
တပ်ပွဲကြောင့်စစ်ပြေးရှောင်တွေတရက်ထက်တရက်အရေးအတွက်မြင့်တက်လာနေပြီးလက်ရှိမှာစစ်ပြေးရှောင် 16,000 လောက်ရှိနေပြီးတော့ကလေးသင်ငယ်အတော်များများသွေးလွန်တုပ်ကွေးယောဂနဲ့ငှက်ဖျားယောဂဖြစ်နေကြတယ်လို့ဆိုပါတယ်
15,000ဝန်းကျင်အဲ့မှာ6,000ဝန်းကျင်လောက်ရှိတယ်ဟုတ်ကျမရေးရတော့ခလေးတင်ငယ်တွေအတွက်တော့အများအကုသွေးလွန်တုပ်ကွေးတွေဖြစ်တယ်ပေါ့နော်ငှက်ဖျားတွေလည်းရှိတယ်တကြီးရွယ်ဦးလူကြီးယောဂတွေလည်းရှိတာပေါ့နော်လက်ရှိအချိန်ကတော့အဲ့ဒီခက်ခဲတွေတော့ရင်ဆိုင်နေရတယ်ဟုတ်အဲ့ဒီတုပ်ကွေးကခလေးအများစုထက်မှာအများဆိုရင်40ရာခိုင်နှုန်းလောက်တော့ရှိတယ်ဟုတ်ဒီကစနေရေးစားတော့လိုအပ်တယ်ပေါ့နော်လက်တော်ရှိနေတဲ့အချင်းတွေကရိုးရိုးတက်မှဖြစ်နေတဲ့အချင်းတွေကြုံတွေ့ရတာမှမဟုတ်တာစစ်ပွဲကြောင့်စစ်ပေးဆောင်ကြီးရဲ့ဘဝတော့တည်တည်တမ်းနေတယ်နော်ကြီးကြီးတာအတိအကျတတ်နိုင်ရခါရဆက်စီစားလူကျစုတွေအဲ့ဒါတွေတော့လုံလောက်မှုမရှိဘူးဒါပေမဲ့တတ်နိုင်တဲ့လူမှုကစီကနေတော့လူမှုတာချင်းစာနာမှုပိုင်းတော့အတတ်နိုင်ဆုံးတော့လောက်တာပဲဒါပေမဲ့အားနည်းချက်တော့လူအားချက်တွေတော့ရှိတာပေါ့
စစ်ပြေဒုက္ခတွေတွေဟာတောတောင်တွေထဲမှာယာယီတဲထိုးပြီးတော့ဖြစ်တယ်လို့နေထိုင်နေကြတာပါစစ်ဆောင်တွေအတွက်နေရာထိုင်ခင်းအမိုးအကာဆေးဝါးနဲ့စာနာရိတ်ခါတွေလည်းလိုအပ်နေကြပါတယ်။စစ်ပြေးဆောင်ပြည်သူတွေအတွက်ဒေသခံကရင်လူမှုရရအဖွဲ့ကကူညီပေးနေတာရှိပေမဲ့လို့လိုအပ်ချက်တွေရှိနေဆဲဖြစ်တာကြောင့်တပ်နိုင်တဲ့လူမှုအဖွဲ့အစည်းတွေကကူညီပေးဖို့လဲတောင်းဆိုထားပါတယ်
။မြန်မာသတင်းတွေကိုကြားပြီးတဲ့နောက်ဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတပုတ်ကိုလည်းထုတ်လွှင့်ပေးခြင်းပါတယ်။အီသီယိုးပီးယားနိုင်ငံအနောက်မြောက်ပိုင်းအဖာဒေသမှာမိုးကောင်ရေရှားမှုကြောင့်ကျွဲနွားတလေးဆန်ကြောင်းတဲ့သူတွေအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့တစ်ချိန်တည်းမှာပဲတနစ်ခွဲကျော်ကြာတီဂရီဒေသစစ်ပွဲပရိပခါတွေကနေကြံရစ်ခဲ့တဲ့မြေမြုပ်မိုင်းပေါက်ကွဲမှုအန္တရာယ်တွေကိုလည်းကြုံတွေ့နေကြရပါတယ်ဒီအကြောင်းအီသီယိုးပီးယားနိုင်ငံချီဖရာမြို့ကသတင်းတောက်ဟင်နရီဟော့ကင်းပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်
ဒီယူပီယာဆူရတက်ဖွဲ့တွေနဲ့ဒီဂရီဒေတာလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေအဆုံးသတ်သွားခဲ့ပြီဆိုပေမဲ့လို့စစ်ပွဲလက်ကျန်မြို့မိုင်းတွေရဲ့ဒဏ်ကိုအနောက်ပိုင်း FR ဒေတာကဒေတာကန်တွေကြုံနေကြရဆဲပါအာဖရိကဥချိုဒေတာမှာစံချိန်တင်မိုးကောင်ရေရှားမှုကြောင့်ကျွမ်းနွားတရိတ်ဆန်တွေတည်ကြည်နေရတဲ့အချိန်မှာအခုလိုမြို့မိုင်းအန္တရာယ်ကိုဆင့်ကဲကြုံရပြန်တာပါမြို့မိုင်းကြောင့်သူ့ရဲ့ကျွမ်းနွားတရိတ်ဆန်တွေတည်ခဲ့ရတယ်လို့လင်းနေရွယ်သူသမီးလေးလည်းဒဏ်ရာရခဲ့တယ်လို့ဟက်ဆန်အရပ်တီဟက်ဆန်ကပြောပါတယ်
ဒီလကအဖန်ဂျီတေဘာရုန်နဂရာတေဖန်ဂျီတေက
ွန်ဒီနီယာမှာမြေမြုပ်မိုင်းနေနေရာအနှံ့ရှိပါတယ်မိုင်းနေမီလို့တရိတ်ဆန်တွေအများပြတည်ခဲ့ရပြီပါဘီမိုင်းနေပေါ်စိတ်တွေတက်နေမိတဲ့အခါပောက်ကွဲတော့တာပါပဲ
ဒီနီယာမှာမြေမြုပ်မိုင်းနေတခြားပောက်ကွဲလက်နက်တွေကဒေသခံတွေအထွတ်တော်အဆမ်းမဟုတ်တော့သလိုပောက်ကွဲလက်နက်ပစ္စည်းတွေကကျန်တဲ့အပိုင်းစာတွေကိုတော့အင်းဆောက်ရမှာတုံ့ကြပါတယ်အသက်9နှစ်အရွယ်အလီအိုမာကတော့သူနဲ့အတူစိတ်ကြောင်းရင်စနေအရွယ်သူတငယ်ချင်းမိုင်းနေပြီးတည်သွားရတာကိုပြောပြပါရစေ
။အာဂရအကလောက်ကင်
းကျွန်တော်တို့တငယ်ချင်းတို့စိတ်ကြောင်းမှုအိမ်ကထွက်သွားတာ။အဲ့ဒီနေရာမှာပဲစိတ်ကြောင်းကြတယ်။ကျွန်တော်တငယ်ချင်းကမြေမြုပ်မိုင်းကိုကြောက်ခဲနဲ့ပေါက်ပြီးကစားတယ်။ပြီးတော့သူကမိုင်းမုံကိုယူပြီးမြေပေါ်ပစ်ချလိုက်တာပောက်ကွဲပြီးတည်တာပါပဲဗျာ
။အဲ့ဒီတော့ကအလီလဲတန်ရရခဲ့တာပါ။ဒီလိုမြေမြုပ်မိုင်းတွေကြောင့်မိုးခေါင်ရေရှားတဲ့သူတို့ဒေသမှာရေထွက်ခတ်ဖို့ကိုပါလူတွေကကြောက်လာကြရတယ်လို့အလီရဲ့အဖေကပြောပါတယ
်ဆရာဘာရကာစေဒိုင်တီအဘရခလဟီအဘရင်ကီနဲလ်တာစေဒိုင်တီအဘရ
ဒီမှာမိုးခေါင်ရေရှားတာကတော့ကိုဆိုးပါတယ်လူတွေရောကျွမ်းသောတရိတ်ဆန်တွေရောအခက်တွေ့ရပါတယ်ဘလို့လုံးဝမှန်းလည်းမသိပါဘူးအခုချိန်မှာမီလားစုအတွက်ကျွမ်းသောတရိတ်ဆန်တွေအတွက်ဝေပူသုံးလာနေရပါတယ်ကျွန်တော်တို့နေတဲ့နေရာတွေမှာမြေမြုပ်မိုင်းတွေဖယ်ရှားဖို့လည်းလိုအပ်ပါတယ်
အစိုးရနဲ့ဒီဂရီလက်နက်ကိုင်အဖွဲ့တွေကြားပြိပက္ခတွေရဲ့လက်ကျန်းဒီမြေမြုပ်မိုင်းတွေကိုဘယ်ဘက်ကမြုပ်ခဲတာလဲဆိုတာဒေသခံတွေနဲ့မင်းမြန်ပြောဆိုပေမဲ့လို့အဖြေရတော့မရသေးပါဘူးမြေမြုပ်မိုင်းတွေအများပြားရှိနေတဲ့ချီဖရာလိုဒေသတွေမှာအကူအညီတွေလိုအပ်နေတယ်လို့မြို့တော်အဒစ်အဘာဘာမှာ NGO အဖွဲ့တစ်ခုထောင်ချတဲ့ပီကလီကွန်ဖာကပြောပါတယ
် Number 1 is the medical treatment.And then they've been provided to with so
Nabatte lo ataga raw sewa kuta mu le ba pi yin naw a chin chin a pe nit tain pyo so swin ni da a ba win se pan san ya kun ji thop pat mu le lo ba de da go chano lo apwe ga adhika lou ba de nyi myu mai an dye ga ni shaung nai aw lu re go ati pinya pe bo le lo at ba de
let lo mu khaw ye sha mu dan su su wa wa chong ni ya de a chein ma chi bra de da gan ni atwet do nyi myu mai an dye cha ma be ရီရှာရာကျွဲနွားတရိတ်ဆန်ကျန်ရာတွေကိုမဖြစ်မနေဆက်ပြီးလုံနေကြရဆဲဖြစ်ပါရဲ့ရှင်
ဆက်လက်ပြီးထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းဆောင်ပါကတော့အရှေ့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့မာလာဝီတောင်ပိုင်းမာလာဝီနိုင်ငံတောင်ပိုင်းအမျိုးသားဥယျာဉ်မှာရှိတဲ့ဆင်းအကောင်250ကိုဥပဒေမဲ့ဖမ်းဆီးတပ်ဖြတ်မှုတွေကြောင့်ဆင်းတွေကုန်လူနီးပါးဖြစ်နေတဲ့နိုင်ငံအလဲပိုင်းကအမျိုးသားဥယျာဉ်ကိုပြောင်းရွှေ့ဖို့အစိုးရနဲ့ပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးသမားတွေစီစဉ်နေကြပါတယ်။ဒါပေမဲ့လည်းအနီးပတ်ဝန်းကျင်မှာနေထိုင်ကြတဲ့သူတွေကတော့လူတွေနဲ့တိရိစ္ဆာန်တွေအကြားတဟဇာတမဖြစ်မှာကိုစိုးရိမ်နေကြပါတယ်။လမ်မက်မာစီနာမာလာဝီနိုင်ငံကနေသတင်းပေးပို့ထားတာကိုကိုရဲမွန်ပြောပြပေးပါခင်ဗျာ။
မာလာဝီနိုင်ငံတောင်ပိုင်းလီမွန်ဒီအမျိုးသားဥယျာဉ်ကနေကီလိုမီတာ350ဝေးတဲ့နိုင်ငံအလဲပိုင်းကကဆွန်ကူးအမျိုးသားဥယျာဉ်ကိုဆင်တွေပြန်လည်နေရာချတာကလနဲ့ချီကြမြင့်မှာပါအခုလိုပြောင်းရွှေ့တဲ့အစီအစဉ်ကြောင့်ကဆွန်ကူးဒေသမှာဆင်ကောင်ရင်တိုးလာနိုင်တယ်လို့မူလနေရာလီမွန်ဒီမှာလူတွေနဲ့တရိတ်ဆန်တွေကြားပြဿနာတွေရောနေသွားမယ်လို့မာလာဝီအမျိုးသားဥယျာဉ်နဲ့တော်တိုင်းတရိတ်ဆန်ဌာနညွှန်ကြားမှု Britain Commentator ကပြောပါတယ်လက်တလောမှာလီမွန်ဒီဥယျာဉ်မှာကဆင်အကောင်ရေ6ဝန်းကျင်ရှိနေပြီးတော့ဒီပမာဏကဥယျာဉ်ထဲထားနိုင်တဲ့အရေအတွက်ထက်နှစ်ဆလောက်ဖြစ်နေတယ်လို့ဆိုပါတယ
် The elephants in Luonde have exceeded the carrying capacity of the park
လီမွန်ဒီမှာရှိတဲ့ဆင်အရေအတွက်ကထားနိုင်တဲ့ပမာဏတက်ကိုလွန်းနေပါပြီဆင်တွေအစာနဲ့ရေရှာထွက်ရင်နေထိုင်ရာပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြုံနေရပါတယ်တစ်ချိန်တည်းမှာပဲလူနဲ့ဆင်တွေကြားပြဿနာတွေပိုကြီးထွားလာနေပြီးလူတွေလည်းအသက်ခံရပါတယ်သူတို့ပိုင်ဆိုင်တဲ့နေရာတွေလည်းထိခိုက်မှုတွေရှိနေတာပါဒီအဖြစ်အပျက်တွေကိုနည်းအောင်လုပ်ဖို့ကတော့ဆင်တွေကိုတခြားမှာပြန်လည်နေရာခြားထားပေးဖို့ဖြစ်ပါတယ
်နိုင်ငံတကာတရိတ်ဆန်စောင့်ရှောက်ရေးရန်ပုံငွေအဖွဲ့ IFAW ကလည်းအခုလိုနေရာပြောင်းရွှေ့မှာကိုထောက်ခံပါတယ်1989ကကဆွန်ကူအမျိုးသားဥယျာဉ်ထဲမှာဆင်ကောင်ရေ1200လောက်ရှိပါတယ်တရားမဝင်တပ်ဖြတ်မှုတွေကြောင့်ဆင်အကောင်ရေကလျင်မှန်စွာရော့ကျသွားပြီး2015ခုနှစ်မှာတော့အကောင်ရေ90ပဲကျန်မာတော့တယ်အဲ့ဒီအချိန်ကစလို့တရားမဝင်တက်ဖြတ်မှုတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ခဲ့လို့အခုဆိုရင်တော့အကောင်ရေ120အထိရှိလာခဲ့ပါဗျာအခုရောက်လာမဲ့ဆင်တွေကြောင့်ခီးသွွားဧည့်သည်တွေပုံမှုဆွဲဆောင်လာနိုင်တယ်လို့တရိတ်ဆန်အသစ်တွေလည်းထက်ရောက်လာကောင်းရောက်လာနိုင်တယ်လို့ IFAW ရဲ့ထိပ်သန်းအကြီးအကဲပထရီချိုဒဇေလာကဆိုပါတယ
် They are looking at Kasungu to be the center for tourism sort of attraction
ဆင်တွေနဲ့တခြားတရိတ်ဆန်တွေကိုကဆုံကူမြို့သားဥယျာဉ်ကြီးတွေကိုပြောင်းရွှေ့ခြင်းအပြင်ဒီနေရာမှာခီးသွွားတွေကိုဆွဲဆောင်နိုင်တဲ့အဓိကဥယျာဉ်ကြီးဖြစ်လာစေဖို့ပါအနာဂတ်မှာလည်းလူတွေစိတ်ဝင်စားတဲ့တရိတ်ဆန်၅မျိုးကိုထပ်ပြောင်းဖို့စဉ်းစားနေပါတယ်စိတ်သက်တွေကတော့ရှိပြီးသားပါချင်းသိမ့်တဲ့တခြားမျိုးစိတ်တူတဲ့အကောင်တွေကိုထပ်ပြောင်းပေးဖို့ပါ
ကဆုံကူအမျိုးသားဥယျာဉ်နားမှာနေတဲ့သူတွေကတော့ဒီဆင်တွေရောက်လာမှကိုစိုးရိမ်နေကြပါတယ်ရှိပြီးသားဆင်အကောင်အရေအတွက်ထက်၃ဆများလာပြီးဆင်တွေနဲ့လူတွေကြားမှာပရိပခ္ခတွေပိုဖြစ်လာမှကိုစိုးရိမ်နေကြတာပါအနီးနားမှာနေတဲ့စိုက်ပျိုးရေးလုပ်ကိုင်သူ Rosemary Bender ကတော့သူမရဲ့စိုးရိမ်မှုကိုအခုလိုပြောလာပါဗျ။အ
ရင်တုန်းကလည်းဆင်တွေဖြက်လို့ကောက်ပဲသီးနှံတွေပြက်ရပါတယ်။အခုလိုဆင်အရေအတွက်များလာရင်ဆာနာရိတ်ခါရှားပါးလာမှကိုစိုးရိမ်မိပါတယ်။ကျမစိုက်ပျိုးထားတဲ့ဟာတွေကိုဆင်တွေဖြက်လို့စားစရာမရှိဘူးဖြစ်ဖို့ပါတယ်။စိုက်ပျိုးရေးသမားဆိုတော့စိုက်ခင်းကထွက်တဲ့ဟာတွေကိုပဲမိခိုးပြီးတော့ရက်တည်နေရတာပါ။
အစိုးရအနေနဲ့ဆင်တွေလူတွေနေတဲ့ရွာတွေထဲမဝင်နိုင်အောင်လို့ကဆွန်ကူမှာကီလိုမီတာ40ရှည်လျားတဲ့တတိုင်းအကာအကွယ်စောက်ထားတယ်လို့အမျိုးသားဥယျာဉ်နဲ့တော်ရိုင်းတရိတ်ဆန်ဌာနညွှန်ကြားရေးမှူး Britain Commentator ကဆိုပါတယ
် It's effective barrier
ဘီယူဒီဇိုင်းနဲ့ထိန်းသိမ်းသွားရင်ထိရောက်တဲ့တားဆီးတစ်ခုပါဆင်တွေမကြာခဏဆိုသလိုလူတွေနေတဲ့နေရာကိုမရောက်နိုင်တော့ပါဘူးဒါအပြင်ဆင်တွေဒီဘက်ကိုရောက်လာရင်သူတို့ကိုအလွယ်တကူစောင့်ကြည့်နိုင်ဖို့လေဘတ်တွေလည်းဆွဲထားပေးမှာပါစင်တွေကလူတွေနေထိုင်ရာနားရောက်မသွားနိုင်အောင်လူတွေကိုအကာအကွယ်ပေးနိုင်အောင်မြေပြင်ကဝေဟင်ကပါအချိန်နဲ့တပြေးညီစောင့်ကြည့်မဲ့အဖွဲ့တွေလည်းရှိပါတယ
်2016ခုနှစ်တုန်းကလည်းမာလဝီနိုင်ငံကနိုတကိုတာတော်ရိုင်းတရိတ်ဆန်တီးသန့်မြေနေရာကိုဆင်အကောင်ရေ920ကိုပြန်လည်နေရာချထားဖူးပါတယ်အဲ့ဒီအရေအတွက်ကတမိုင်းတစ်လျှောက်မှာပမာဏအများဆုံးပါ2015ခုနှစ်ကလေးလာချက်အရတော့မာလဝီနိုင်ငံမှာဆင်အကောင်ရေ2000ဝန်းကျင်ရှိပါတယ်ဒီပမာဏက1980ခုနှစ်ထက်နဲ့ရှင်ရင်90ရာခိုင်နှုန်းလျော့နေသွားတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့ဇူလိုင်လ4ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကို check ိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြာလာပါပြီ။ကမ္ဘာမြမမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေတဲ့ကတူတဒူချာစံပြသတင်းများစတာတွေကိုနားဆင်ကြည့်ရှုကြရမှာပါပထမဆုံးအနေနဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြအောင်ပါပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်သတင်းမီဒီယာတွေအပေါ်လူထုယုံကြည်မှုရရှိစေဖို့နဲ့သတင်းမှားသတင်းတုအန္တရာယ်ကကာကွယ်ဖို့လွတ်လပ်တဲ့သတင်းသမားတွေအတူလက်တွဲဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းဆွေးနွေးတင်ပြထားပါတယ်မိုက်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေသတင်းမီဒီယာတွေအပေါ်လူလူယုံကြည်မှုရစေဖို့နဲ့သတင်းမှသတင်းလူတွေအန္တရာယ်ကကာကွယ်ဖို့လွတ်လပ်တဲ့သတင်းသမားတွေအတူလက်တွဲဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဆိုရှယ်မီဒီယာရဲ့လှုပ်ဆောင်ချက်ပုံသဏ္ဍာန်ဟာဒေါသတွေနဲ့အမုန်းတရားအကျိုးဆက်တွေကိုဖြစ်ပေါ်စေတယ်အဲ့ဒီအကျိုးဆက်တွေကြောင့်ကမ္ဘာပေါ်မှာအာဏာရှင်ဆန်မှုကိုလက်ခံယုံကြည်လာတာတွေမြင့်တက်လာနေတဲ့အခြေအနေဟာစိုးရိမ်ထိတ်လန့်ပွေရာဖြစ်နေတယ်။မလိုမုန်းထားတဲ့မူသားတွေကိုတံပြန်တိုက်ဖျက်ဖို့အတွက်တခုရီးသောနီလန်းဟာလွတ်လပ်တဲ့ဂျာနယ်လစ်တွေအတူတကွရပ်တည်အလုံးလုံးကြဖို့ပဲဖြစ်ပါတယ်လို့ Eastwest Center ရဲ့သတင်းစာမျက်နှာမှာဖော်ပြထားပါတယ်။ဒီလိုပြောကြခဲ့တာကတော့မာရီယာရက်ဆာဖြစ်ပါတယ်။အမေရိကန်နိုင်ငံဟာဝိုင်အီပြည်နယ်ဟိုနိုလူလူမှာ connection in a zero trust war ဆိုတဲ့ခေါင်းစဉ်နဲ့ဂျွန်လ28ရက်နေ့ကနေ30ရက်နေ့အထိပြုလုပ်ခဲ့တဲ့နိုင်ငံတကာဆိုင်ရာမီဒီယာ conference အဖွဲ့မိန့်ခွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မာရီယာရက်ဆာဟာဖိလစ်ပိုင်နိုင်ငံသားလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ချန်ပီယံတဦးဖြစ်ပြီး2022ခုနှစ်ရဲ့ကမ္ဘာညဉ့်ညားရေးနိုဘယ်ဆုရှင်တဦးလည်းဖြစ်ပါတယ်။
နိုင်ငံတကာမီဒီယာကွန်ဖရင့်ကိုတက်ရောက်ဖို့ဟာဝိုင်ရီကိုရောက်ရှိနေတဲ့မာရီယာရက်ဆာဟာအဖွင့်မိတ်ကိုမပြောကြားခင်ညမှာပဲသူဥဆောင်လုပ်ကိုင်နေတဲ့အွန်လိုင်းမီဒီယာ rappler.com ကိုဖိလစ်ပိုင်အာဏာပိုင်တွေကပိတ်သိမ်းလိုက်တဲ့အကြောင်းသူရှေ့နေစီကကြားလိုက်ရပါတယ်။ဘာကြောင့်လဲဆိုတော့လက်တလုံးမှာအနားယူထားတဲ့ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ဝိရစေဝါကုံသွယ်မှုတိုက်ဖြတ်နှိမ်နင်းရေးလုပ်ငန်းတွေမှာလူတွေကိုတတ်တာဒူတာတေးရဲ့အာဏာအလွဲသုံးစားလောက်ရက်တွေကိုဝေဖန်ရေးသားထောက်ပြခဲ့တာတွေကြောင့်ဖြစ်ပါတယ်။ဒါ့အပြင်မာရီယာရက်ဆာဟာသမ္မတတစ်ဖြစ်လာတဲ့အာဏာရှင်ဟောင်းဖာဒီနန်မာကိုစ်ရဲ့တားမာကိုစ်ဂျူနီယာကိုလည်းဆက်လက်ဆန့်ကျင်ဝေဖန်ဖို့ဆုံးဖြတ်ချက်ချထားလို့ဖြစ်ပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုကော်မတီကတော့မာရီယာရက်ဆာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဆောက်ရှောက်ဖို့ကြိုးစားအားထုတ်သူဖြစ်တဲ့အဲ့ဒါဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်ချက်ဖြစ်တယ်လို့မှတ်ချက်ပြုခဲ့ပါတယ်
။ဟာဝိုင်အီမှာ Eastwest Center ကဥဆောင်ပြုလုပ်ခဲ့တဲ့နိုင်ငံတကာမီဒီယာကွန်ဖရင့်မှာနိုင်ငံပေါင်း60ကျော်ကထင်ရှားတဲ့သတင်းစာသမားတွေအပါအဝင်သတင်းမီဒီယာသမား200ကျော်လူကိုယ်တိုင်တက်ရောက်ခဲ့ကြပြီးတော့အွန်လိုင်းကနေ250ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်။မီဒီယာကွန်ဖရင့်မှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ချိန်ကြောက်ခံနေရတဲ့သတင်းသမားတွေရဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေလူထုယုံကြည်မှုရဖို့မီဒီယာတွေကိုဘယ်လိုပြန်တည်ဆောက်ကြမလဲ။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့သတင်းမှသတင်းလူတွေကိစ္စနဲ့ရာသီဥတုပြောင်းလဲလာမှုအခြေအနေတွေကိုဆွေးနွေးခဲ့ကြကြောင်းသိရပါတယ်။မီဒီယာကွန်ဖရင့်ကိုမြန်မာနိုင်ငံကဂျာနယ်လစ်တချို့လည်းတက်ရောက်ခဲ့ပါတယ်။ကွန်ဖရင့်ရဲ့ပထမနေ့မှာမြန်မာသတင်းမီဒီယာတစ်ခုဖြစ်တဲ့မျက်စိမှသတင်းဌာနရဲ့အယ်ဒီတာချုပ်ဦးစိုးမြင့်ကို Journalist of Courage and Impact Award ဆုရှိမြင့်ခဲ့ကြောင်းသိရပါတယ်။ဦးစိုးမြင့်ဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်အန်ဒီယယ်ရီအခက်အခဲတွေကြားကစွန့်စွန့်တမန်ကြိုးစားဆောင်ရွက်ခဲ့တဲ့အတွက်ဒီစုကိုရရှိခဲ့တာလို့ဆိုပါတယ
်ဒီနီလာကန်ကိုမြန်မာသတင်းမီဒီယာတစ်ခုဖြစ်တဲ့မီစီမာသတင်းဌာနရဲ့အယ်ဒီတာတဦးဖြစ်သူဒေါ်သင်းတီရီလည်းတက်ရောက်ခဲ့ပါတယ်ဒေါ်သင်းတီရီကဟိုနိုလူလူမှာပြုလုပ်ခဲ့တဲ့နိုင်ငံတကာမီဒီယာကွန်ဖရင့်အကြောင်းကိုအခုလိုပြောပါတယ်
zero trust wall ဆိုတဲ့ကောင်းစဉ်နဲ့ကျင်းပနေတဲ့ဒီနိုင်ငံတကာသတင်းသမားများညီလာခံအတွင်းမှာတော့ကမ္ဘာကြီးဟာဒီယုံကြည်မှုတွေပိုးပြီးတော့လျှော့ချလာတာတွေ့ရတယ်။ဥပမာဒီမိုကရေစီစံချိန်စံနှုန်းတွေလျှော့ချလာတဲ့လူအခွင့်ချိုးဖောက်မှုတွေများလာတဲ့နောက်တစ်ခါသတင်းနဲ့စာနယ်ဇင်းလုပ်ငန်းတွေမှာလည်းဟိုထိခိုက်လာတယ်၊ထိပါးလာတယ်၊လျှော့ချလာတယ်ဒီလိုအခြေအနေဘယ်ပေါင်းစုံပေါ့နော်အခြေအနေမျိုးတွေမှာဒီစိတ်ချယုံကြည်ရမှုတွေဟာလျှော့ချလာတာကိုတွေ့နေရတယ်။အထူးသဖြင့်တော့သတင်းအမှန်တွေကိုသိခွင့်မရတာ၊မသိရတာဒီသတင်းအမှန်တွေကိုသတင်းအမှားတွေနဲ့ဖုံးပစ်လာတဲ့အခြေအနေတွေကိုသတင်းသမားတွေဝိုင်းပြီးတော့ကာကွယ်တားဆီးကြဖို့ဆိုရဲဒီတိုက်တွန်းချက်ပေါ့နော်ဒီအစည်းအဝေးမှာကျမတို့အဓိကတွေ့ရပါတယ်အဲနောက်တစ်ခုကတော့ဒီညီလာခံမှာဒုတိယစိတ်ဝင်စားဖို့အကောင်းဆုံးကတော့ဒီရာသီဥတုပြောင်းလဲမှုဆိုင်ရာအခြေအနေတွေကိုလည်းသူတို့အဓိကဆွေးနွေးပါတယ်ဆိုတော့ရာသီဥတုပြောင်းလဲမှုဆိုင်ရာအခြေအနေတွေအတွင်းမှာဒီလူတွေဘယ်လိုရင်ဆိုင်ကြမလဲဒါကူရောဘယ်လိုကားကိုတားဆီးမလဲဆိုတာကလည်းဒီအစည်းအဝေးမှာထင်ထင်ရှားရှားတွေ့ရပါတယ
်ဒီနေ့ကဘာကြီးဟာယုံကြည်စိတ်ချရမှုအပိုင်းတွေအဖက်ဖက်မှာရော့ကျလာနေတာတွေ့ကြရမှာဖြစ်ပါတယ်။သတင်းမီဒီယာကန္တစီးပွားရေးကန္တနဲ့အစိုးရပိုင်းတွေမှာပါယုံကြည်မှုတွေကျဆင်းလာနေပါတယ်။အကြီးအသေးရှိတဲ့ဂျာနယ်လစ်တွေလည်းဆုတ်ယုတ်ကျဆင်းလာနေပါတယ်။အွန်လိုင်းကဘာဟာတကယ်လက်ရှိကဘာကိုထိခိုက်ပျက်စီးစေတယ်ဆိုတာကိုပထမပိုင်းမှာလက်မခံခဲ့ကြပါဘူး။တရားဥပဒေပြုသူတွေမူဝါဒရှမှတ်သူတွေဟာအွန်လိုင်းကဘာနဲ့လက်ရှိတကယ်ကဘာကိုဆက်ဆက်မှုမရှိတဲ့ကဘာနှစ်ခုလို့ထင်ခဲ့ကြပါတယ်။အွန်လိုင်းကဘာဟာတကယ်အပြင်လောကကမဟုတ်ဘူးဆိုတဲ့လစ်လျူရှုမှုတွေကြောင့်တရားဥပဒေစိုးမိုးရေးကိုအားနည်းစေခဲ့ပါတယ်လို့ဟိုနိုလူလူနိုင်ငံတကာမီဒီယာကွန်ဖရင့်မှာ keynote speaker တဦးဖြစ်တဲ့မာရီယာရက်ဆာကပြောကြားခဲ့ပါတယ်။အထူးသဖြင့်အာနာရှင်အစိုးရတွေဟာသတင်းမှန်တွေကိုသတင်းမှားတွေနဲ့ဖုံးပစ်ခဲ့ကြတယ်လို့ISWE Center သတင်းမီဒီယာမန်နေဂျာရဲ့ပြောကြားချက်ကိုလည်းမြစ်စိမသတင်းဌာနမှာဖော်ပြခဲ့ပါတယ်။ဒီလိုစိုးရင်စရာအခြေအနေတွေကိုတားဆီးကာကွယ်နိုင်ဖို့ဆိုရင်တဦးတယောက်တည်းလုပ်လို့မရနိုင်ပါဘူး။လွတ်လပ်တဲ့ Journalist တွေအတူတကွလက်တွဲအလုပ်လုပ်ကြဖို့လိုအပ်ပါတယ်။ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုဟာအကောင်းဆုံးနည်းလမ်းပါပဲလို့မာရီယာရက်ဆာကဆိုကြောင်းပါခင်ဗျာ။
ပြည်သွင်းနိုင်အပတ်စဉ်စီစဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအကြောင်းနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးတော့မအေးတန်တာကျော်အပတ်စဉ်စီစဉ်တင်ဆက်တဲ့မြမပြည်ကပေးစာကဏ္ဍကိုလည်းနားဆင်ကြည့်ရှုကြပါခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်ပထမအဆုံးကျွန်တော်တို့ VOE ကဝန်ထဲစရာသတင်းတစ်ခုအတွက်စာရေးလာတဲ့သောရရှင်ကိုကျေးဇူးပါလို့ပြောချင်ပါတယ်အကောင့်နံပါတ်မဖော်ပြပါနဲ့ချင်းပြည်နယ်ပလဝမြို့က VOE ပရိသတ်တဦးပါဆိုတဲ့သောရရှင်က
အားလုံးဘေးရန်ကင်းပြီးနေကောင်းချမ်းသာစေကြောင်းဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ဗျာကိုနိုင်ကိုရင်ကွယ်လွန်သွားတာကြားလို့အရင်စိတ်မကောင်းဖြစ်မိပါတယ်ပြည်သူများကုသိုလ်ကိုလည်းမျှဝေပါတယ်ကိုနိုင်ကိုရင်ရေးကောင်းရာသူကတိရောက်ပါစေ
ဟုတ်ပါတယ်ကျွန်တော်တို့ VOE အဖွဲ့သားကိုနိုင်ကွင်းအိမ်ရုတ်တရက်ကွယ်လွန်သွားခဲ့ပါရဲ့เนาะဒီသတင်းကိုအားလုံးလည်းကြားပြီးသားဖြစ်ပါလိမ့်မယ်ရှင်ကိုနိုင်ကွင်းတရားကိုကောင်းရသူကြီးလာပါစေလို့အားလုံးဝိုင်းပြီးတော့ဆုတောင်းနေကြပါတယ် VOE သတင်းတွေကို2003ခုနှစ်ကတည်းကနားဆင်လာတာပါသတင်းမှန်တွေကြားရလို့ကျေးဇူးအထူးတင်ရှိပါတယ်နာမည်ကိုတော့ခွန်လို့ခေါ်နိုင်ပါတယ်ဆိုပြီးတော့အီးမေးလ်ပို့လာတဲ့သောရရှင်ရဲ့အစာကိုလည်းဖော်ပြပေးကြပါရစေเนาะ
ကျွန်တော်ကဒီမော့ဆိုးမြို့နယ်အနောက်ဖက်ချမ်းစစ်ဘေးရှောင်စခန်းတစ်ခုမှာရောက်နေတဲ့စေတနာဝန်ထမ်းလူငယ်တစ်ယောက်ပါ VOA သတင်းတွေကိုရေဒီယိုနဲ့အမြဲနားထောင်ပြပါတယ်ရေဒီယိုမှာနားထောင်လို့မမီလိုက်တဲ့သတင်းတွေကို YouTube မှာနားထောင်ပြတယ်ဗျ VOA ကိုအစင်အားပေးလျက်ပါ VOA အဖွဲ့သားအားလုံးနေကောင်းချမ်းသာကြပါစေမြန်မာပြည်ကြီးအမြန်ဆုံးနေပြန်ကောင်းလာအောင်လဲကျွန်တော်နဲ့အတူဆုတောင်းပေးပါနော
်ဒီမော့ဆိုးမြို့နယ်အနောက်ဖက်ချမ်း Sishang sekarang juga yau si ni deh, si na wen deh, lungeh dia pare. Okay wah, atuh mumi deh, lalu tu kup si pare sih. Mama biji mian zon biar biar ni kang lazi bu, alam tu tu wan biar sudang bi ni pare. Nada dorasin zat tu pan sura dorasin ngarau, minglawa viewi kmiang deh, lalu tu pan deh dri nak hanya, atang ian dulu, esem biar pia deh, atang main li ne patep biar jam biar mai deh, okay.ก็จะทุบไปนัดทางยาอาศัยมาปีอาทุเสมาเก้ามาเอาเช่นแต่งานเลยจะมารับปงแม่ได้ล้วนเนียบ้าแต่ล้วนเนี่ยสังเกตได้คอมพิวเตอร์เนี่ยเช่นทาราพิบารีเมื่อมาปีก็ไม่เจอเลยจะย้ายตัวเลยปงแม่ได้จ้างเนียบ้าเลยถ้าจะมารับช่วยตัวเลยมาจ้ายเอาสุราบ้าจังเนี่ยพี่ชามีอาพี่เนียบ้าเลยเทเลฟอนมีโอซาจังละแต่ดูจะเข้าจังละเส้นนี้มีบ้าเลยเช่นที่เข้าเฟซบุ๊กอันนี้มาจ้ายยังยูทูบอันนี้ทำมาหมดเลยแอปกันนี่เปล่าน่าทางยี่ห้อเซ็นจิมลาสราสันจิเจจิมาเลยเช่นดูใจสุดจิมาเลยเนาะจิมาที่สาวกเมื่อเช้าว่าเปลี่ยนเนี่ยเนี่ยไปที่ Google มาเลย Android phone นี่ด้วย application ดาวน์โหลดลงในเนี่ย link แล้วเปล่าจิมา YouTube กันนี่เปล่า view มีมาไว้ก็น่าทางรู้ยาเลยที่ YouTube เลยซะ App เลยซะนักขุดเทปไปเลยไปเลยเช่นอะไรเนี่ยสันจิบ่าวเนาะสาบยังยี่ปีบ่าวทุกใจสุดจิมาเลยမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့အဖြစ်အပျက်မျိုးစုံကိုရေးလာကြတဲ့သောရရှင်ရဲ့စာရီတွေကတစောင်းကတော့ဝက်လက်မြို့နယ်ကမြို့ထက်အောင်ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်
။မြန်မာပြည်မှာပေးစာများစီစဉ်မှာစာရေးလိုက်ပါတဲ့ VOE မြန်မာပြည်မှာဆက်ရနာသိနေအခုစုတနစ်ကျော်ချီသွားပါပြီ။ပြောချင်တာကတော့စီးပွားရေးလုံးဝကျဆင်းနေပါတယ်။ဘာလို့စားလို့လှုပ်ရှားမှန်းတော့မသိတော့ပါဘူး VOE ရဲ့။အမြန်ဆုံးအေးချမ်းစေချင်ပါတယ်။ VOE ကိုလည်းလိုင်းတူရီကနေမနေ့တိုင်းထက်ခါတည်းလည်းနားဆင်နေပါတယ်အင်တာနက်ဖြတ်တောက်ခံရတဲ့ဒေသကပါအားပေးနားဆင်နေပါတယ်အင်တာနက်မရတဲ့ခြားကရေးလိုက်တာပါနော
်ကိုမျိုးထက်အောင်မသူကစလုံးပေါင်းသက်ပုံမမှန်ရင်ဖြည့်ဖတ်ပေးပါမယ်ဧတနာကျော်ကြီးတဲ့ဖုန်းကမကောင်းလို့ပါစာရိုက်ရတာအဆင်မပြေလို့ပါလို့ဆိုလာပါတယ်ဟုတ်ကဲ့စာရေးတာကျေးဇူးပါကိုမျိုးထက်အောင်ရေစလုံးပေါင်းတွေလည်းမှန်ပါတယ်နော်စလုံးပေါင်းမမှန်ရင်လည်းပြန်ပြီးဖြည့်ဖတ်တာကျွန်မအရန်ကျွမ်းကျင်ပါတယ်သရရှင်နေနေထိုင်ရေးအဆင်မပြေဘူးဆိုတဲ့စာရီးရေးနေကြလို့လဲအထူးစိတ်မကောင်းဖြစ်ရပါတယ်အချင်းတွေလည်းတည်နေရလို့ပါအမြန်ဆုံးအဆင်ပြေကြဖို့လဲမျှော်လင့်နေပါတယ်ဒါနဲ့သရရှင်တယောက်ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့စာရိုးလေးပေးပို့လာပါတယ်သူက VOE အတန်လွင့်ဌာနအနေနဲ့တရင်ချင်ကြတဲ့အခါမှာအာနာသိန်းစစ်ကောင်စီကိုအာနာပိုင်လို့မပြောစီလို့ပါတဲ့အเจ้าမှာတရားဝင်အာနာလူကောင်စီဖြစ်နေလို့ပါဒါကြောင့်မလို့စစ်ကောင်စီလို့သာပြောကြားစီကြပါတယ်ဒီသောရရှင်သူ့ရဲ့ဆန္ဒကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာပါတယ်နောက်ထပ်သောရရှင်ကတော့ကျွန်တော်စာကိုဖတ်ကြားပေးစီကြပါတယ်ကျွန်တော်ရဲ့နာမည်ကိုတော့လှုပ်ဝက်ပေးထားဖို့တောင်းဆိုပါတယ်ရန်ပြုမှာကြောက်လို့ပါတဲ့ဒီသောရရှင်က
မင်္ဂလာပါ VOE ယခုမြမအရေးနဲ့ပတ်သက်ပြီးကျွန်တော်အမြင်လေးတင်ပြချင်လို့ပါအာနာသိန်းစစ်ကောင်စီကိုတော်လှန်ဆန့်ကျင်နေတာအခုဆိုရင်တစ်နှစ်ကျော်ခဲ့ပါပြီတတိုင်းပြည်လုံးကဆန့်ကျင်ခဲ့ကြတာပါတို့တော့လေတိုင်းနယ်ပြည်နယ်ထဲမှာတိုင်းနယ်ကစကိုင်းနဲ့မကွေးတိုင်းကပျက်စီးဆုံးရှုံးမှုအိုးမဲ့အိမ်မဲ့ဖြစ်မှုတွေကပိုများတယ်လို့ကျွန်တော်အနေနဲ့ယူဆမိပါတယ် VOA အနေနဲ့ရောဘာကြောင့်စကိုင်းတိုင်းနဲ့မကွေးတိုင်းကအိုးမဲ့အိမ်မဲ့ဖြစ်မှုတွေပိုများနေရတာလဲဆိုတာကိုဆွေးနွေးပေးစီလိုပါတယ်ကျွန်တော်အမြင်ကိုတော့ VOA ကကျွန်တော်ပေးပို့တဲ့စာကိုဆွေးနွေးပြီးမှပဲတင်ပြပါရစေ VOA ဝိုင်းတော်သားအားလုံးကောင်းသောလူရဆန္ဒများနဲ့ပြည့်စုံကြပါစေမြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းပါစေ
ဟုတ်ကဲ့မကွေးတိုင်းနဲ့မန္တလေးတိုင်းအိုးမဲ့အိမ်မွေဖြစ်မှုတွေဘာကြောင့်ပုံများလဲဆိုတာဆွေးနွေးပေးစီချင်ပါတယ်ဒီလိုမျိုးစင်ကြီးနဲ့အတိတ်တရားပြောရရင်တော့သခိုင်းတန်းနဲ့မကွေးတိုင်းကပျက်စီးဆုံးရှုံးမှုအများဆုံးဆိုပြီးတရားစီရင်ပြုစုထားတာတော့မတွေ့ရပါဘူးเนาะဒါမှလည်းဒီမင်းမြတ်ထားတဲ့အကြောင်းအရာကိုကောင်းတဲ့ထည့်ထားပြီးတော့အဲ့ဒါနဲ့ပတ်သက်တဲ့အချက်လက်လေးဒီမှာရှာကြည့်ပါမယ်ရှာလို့ရရင်လမ်းပြောပို့ပေးပါမယ်လို့ဖြေကြားပေးချင်ပါတယ်เนาะသောရရှင်ကြီးကိုပိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုရင်းဖွင့်စာတွေရေးလာကြတဲ့စာတွေထဲမှာဒေးဗစ်အောင်ဆိုတဲ့သောရရှင်ရေးလာတဲ့စာကိုအခုဖော်ပြပေးချင်ပါတယ်နော
်အခုတလောပြည်သူတွေစားဝတ်နေရေးကြက်တဲလို့အွန်လိုင်းငွေချေးယူရင်တအားအလိန်ခံနေရပါတယ်ဘာလိမ့်စာဘာဖုန်းနံပါတ်မှမပါကြိုးတော့နောက်ခံမရှိတာကိုယုံတာယုံတဲ့သူအပြစ်ပါဒါပေမဲ့ VOA ကနေအသိပညာဖြန့်ဝေပေးစေချင်ပါတယ်ဗျာသူတို့လိမ့်တဲ့ပုံစံကဘာစာရွက်စာတမ်းအတုဒါမှမဟုတ်အစ်စ်လှမ်းတောင်းပါတယ်
ီလို့ရှိရင်ဆာရွက်ဆာရန်ကြီးဆိုပြီးတော့လိန်တောင်းမြန်ပါတယ်မိတူပိုကိုင်းရင်ပြဿနာတိတ်မကြီးပေမဲ့အစ်စ်ကိုတောင်းတာယုံပြီးပေးလိုက်မိရင်အဲ့ဒါပြန်ရဖို့ကိုငွေအညစ်ခံရပြန်ရောလိန်ဘုံလိန်နီးကတော့နိုင်ဂျီးရီးယားကလူတွေမလေးရှားမှာလိန်တယ်လို့မျိုးပါပဲဒါကိုအားလုံးသိရအောင်လေလိုင်းကနေမျှဝေပေးစေချင်ပါတယ်ဗျာ
ဒါကတော့စာဝတ်နေရေးကြက်တဲနေတဲ့အချိန်မှာလိန်သူလှဲ့သူတွေလည်းပေါ်များလာပါတယ်လို့ရေးလာတဲ့သောရရှင်စာပါပါလေအခုလိုစာဝတ်နေရေးကြက်တဲလို့လဲလူကောင်းတွေလဲလူဆိုးတွေဖြစ်ကုန်ကြတာတွေအများကြီးတွေ့ရပါတယ်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီနေ့ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမှုကောင်းမှုအဆင်ပြေတဲ့ဒီနေ့တစ်ပတ်စနိုင်ပါစေလို့တောင်းဆုပြုမိပါတယ်ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်အတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မအေးတန်တာပြောစီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းတွေတဲကတုတ္တအစီအစဉ်ကိုတင်ဆက်ပြရစေ။နိုင်ငံကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘဟုတုတ္တရရှိစေဖို့မတ်ညိုညိုလွင်ကတင်ဆက်ပေးထားတာပါ။မြန်မာစစ်တပ်အနေနဲ့အင်အားသုံးပြီးပြည်သူတွေကိုအချမ်းဖက်နှိမ်နင်းနေတာတွေမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူဖို့ခြေလှမ်းတွေအစင်သစ်ဖြစ်နေတဲ့အကြောင်း G7 အဖွဲ့ရဲ့နိုင်ငံကြ ాయి ဝန်ကြီးတွေပြောဆိုခဲ့တဲ့သတင်းထဲက G7 ဆိုတဲ့အဖွဲ့ကြီးအကြောင်းကိုလည်းပြောပြခြင်းပါတယ်ခင်ဗျာ
had the chair of ASEAN here, that group of Southeast Asian nations, all standing up for those principles of open societies, human rights, democracy, and doing something about those.
The group of seven, or Jinyo ne, G7 go, Myanmar lu ro, Semmu thait di nengen mya lu, a mya su ga kho bo pyo su ja ba de. G7 ma ba de nengen rwe su ra ga le, gaba bo ma chan da jwe wa pi, Semmu a thon ga so nengen ji rwe phit ni lu ba be. G7 ma Canada, Pyinthe, Germany, Italy,ဂျပန် UK နဲ့ American ပြည်အောင်စုတို့ပါဝင်ပါတယ်။နိုင်ငံခုနှစ်နိုင်ငံကိုကိုယ်စားပြုတဲ့ G7 ဟာကမ္ဘာချမ်းသာကြွယ်ဝမှုရဲ့58ရာခိုင်နှုန်းပိုင်ဆိုင်မှုရှိပြီးကမ္ဘာ GDP ရဲ့46ရာခိုင်နှုန်းရှိပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့10ရာခိုင်နှုန်းရှိပါတယ်။လွတ်လပ်မှုလူအခွင့်အရေးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုကြွယ်ဝချမ်းသာမှုနဲ့ရေရှည်တည်တံ့မှုတွေကG7 ရဲ့အဓိကစီးမျဉ်းစည်းကမ်းနဲ့ကိုစားပြုခံယူချက်တွေဖြစ်တယ်လို့ဖော်ပြပါတယ်။ G7 ရဲ့သမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်
1985ခုနှစ်ကပြင်သစ်အီတလီဂျပန် UK အနောက်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ဟာနိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးကိစ္စတွေပူးပေါင်းဆွေးနွေးအဖြစ်ရှာဆောင်ရွက်နိုင်ဖို့ G6 ဆိုပြီးဖွဲ့စည်းခဲ့ကြပါတယ်။အဲ့ဒီနှစ်ထဲမှာပဲကနေဒါနိုင်ငံမှာပူးပေါင်းပါဝင်လာခဲ့ပြီး1998ခုနှစ်မှာတော့ရုရှားနိုင်ငံကပါပါဝင်ခဲ့တာကြောင့် G8 ဆိုပြီးခေါ်ဆိုလာကြပါတယ်။ဒါပေမဲ့လည်း2014ခုနှစ်မှာတော့ယူကရိန်းအရေးကြောင့်ရုရှားကို G8 ထဲကထုတ်ပယ်လိုက်တဲ့အတွက် G7 ဆိုပြီးဖြစ်သွားခဲ့ပါတယ်။2014ခုနှစ်ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုလည်းပယ်ဖျက်လိုက်ပါတယ်။ဥရောပသမဂ္ဂကလည်း1989ခုနှစ်ထဲက G7 နဲ့ပတ်သက်မှုတွေရှိခဲ့ပြီး1989ခုနှစ်မှာပဲပထမဆုံးအကြိမ်ကျင်းပတဲ့ထိပ်သီးညီလာခံကိုဥရောပသမဂ္ဂကဖိတ်ကြားတာကြောင့်တည်ရောက်ခဲ့ပါတယ်။ပထမပိုင်းမှာဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟာ G7 ထိပ်သီးဆွေးနွေးပွဲတွေကိုတည်ရောက်ခဲ့ပြီး2009ခုနှစ်ကစလို့ဥရောပကောင်စီရဲ့ဥက္ကဋ္ဌကပါ G7 ဆွေးနွေးပွဲတွေကိုတည်ရောက်ပါတယ်။G7 ရဲ့ဥက္ကဋ္ဌနေရာကိုတော့အဖွဲ့ဝင်9နိုင်ငံကတစ်နှစ်တစ်ကြိမ်အနှံ့အပြားတာဝန်ယူရပါတယ်။အခု2022ခုနှစ်မှာ UK ကတာဝန်ယူထားပါတယ်။ G7 ရဲ့ဆွေးနွေးပွဲတွေမှာအဓိကအားဖြင့်ကမ္ဘာစီးပွားရေးဆိုင်ရာကိစ္စတွေ၊ရေနံနဲ့သဘာဝလောင်စာ၊စွမ်းအင်ဆိုင်ရာ policy တွေနဲ့နိုင်ငံရေးဆိုင်ရာ policy တွေကိုအဓိကထားဆွေးနွေးကြတဲ့အပြင်ကမ္ဘာကြီးမှာအရေးပေါ်ဖြစ်ပေါ်လာတဲ့ကျန်းမာရေးသဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ထိမ့်သိမ်းမှုဆိုင်ရာအရေးကိစ္စတွေကိုလည်းအလေးထားဆွေးနွေးဆောင်ရွက်ကြပါတယ်။ HIV AIDS TB ယောဂါနဲ့ညှက်ဖျားယောဂါတိုက်ဖျက်ရေးအတွက် Global Fund မှာ G7 ကရန်မုံငွေလှူဒါန်းမှုတွေကြောင့် 2002 ခုနှစ်ကစပြီးကမ္ဘာပေါ်ကလူပေါင်းတန်း20ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ရှင်။
တရင်လူတွေကတုဒ္ဒအစီအစဉ်ကိုနားဆင်ကြည့်ရှုရတာပါအခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကရွာလေးတစ်ရွာမှာမိချောင်းကြီးတစ်ကောင်ကိုတားဖ2ယောက်ကျိုးကွင်းဆွတ်ပြီးဖမ်းလိုက်ကြပါတယ်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာကဘာရုပ်အစိုးဆုံးခွေးပြိုင်ပွဲမှာမစ္စတာဟက်ဗီဖေ့စ်ဆိုတဲ့ခွေးလေးကအနိုင်ရသွားပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေးတို့ကပူးတွဲပြောပြပါလိမ့်မယ်
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းတောင်ဘက်ကရွာလေးတစ်ရွာမှာမိချောင်းကြီးတစ်ကောင်ကိုရွာကန်သားဖားနှစ်ယောက်ကျိုးဝင်းစုပြီးဖမ်းလိုက်ကြပါတယ်။လူတွေအတွက်လည်းအန္တရာယ်ရှိနေ့စဉ်လူနေမှုလုပ်ငန်းတွေလည်းအနှောက်အယှက်ဖြစ်လာနိုင်တဲ့အတွက်အခုလိုဖမ်းဖို့အရေးစွန်ဆုံးဖြတ်လိုက်ရတာလို့ဖားခင်ပြည်သူဥစမန်ကပြောပါတယ်။အသက်53နှစ်အရွယ်ဥစမန်နဲ့တားဖြစ်သူ14ပေကျော်တဲ့မိချောင်းကြီးကိုကျိုးအလုံးခတ်သေးသေးလေးနဲ့ဖမ်းတဲ့ဗီဒီယိုကဆိုရှယ်မီဒီယာမှာလူကြီးများသွားတာပါ။မိချောင်းကြီးကသူတို့ရွာမှာရှောက်သွားနေတာနှစ်ရက်လောက်အကြာမှာဖမ်းဖို့ဆုံးဖြတ်လိုက်တာလို့လည်းပြောပါတယ်။ဒီတိုင်းထားလိုက်လို့ကုန်းမော်တက်နေရင်လေကွင်းတွေစီလဲသွားလို့မရ။အရန်လဲအနေများမယ်။နောက်ပြီးကျွန်တော်တို့ဖမ်းလို့ရှိတဲ့မြောင်းတွေစီကိုရောက်သွားရင်လူတွေဒုက္ခရောက်မှာမို့ဖမ်းလိုက်ရတာပါလို့ပြောပါတယ်။မိချောင်းက14ပေကျော်အရှိရှိတယ်လို့ဒေသခံတဘာဝရင်းမြစ်ထိန်းသိမ်းရေးဌာနကပြောပါတယ်။အဲ့ဒီမိချောင်းကိုသူတို့ထရက်ကားနဲ့တဲပြီးတောထဲကိုပြန်လွတ်ပေးလိုက်ပါတယ်ရှင်။
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့ကမ္ဘာရုပ်အစိုးဆုံးခွေးပြိုင်ပွဲမှာမစ္စတာဟက်ပီဖေးဆိုတဲ့ခွေးလေးအနိုင်ရသွားပါတယ်။ကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။အရီဇိုနာပြည်နယ်ဖလက်စတက်မြို့ကအသက်48နှစ်အရွယ်ပိုင်ရှင်ဖြစ်သူဂျနက်တာဘနဲလီကမစ္စတာဟက်ပီဖေးရဲ့ပိုင်ရှင်ဖြစ်ပါတယ်။ကမ္ဘာရုပ်အစိုးဆုံးခွေးလေးမစ္စတာဟက်ပီဖေးကိုတလေးဆန်စောင့်ရှောက်ရေးဂေဟာကကဲတင်ထားတာဖြစ်ပြီးတော့သူ့အတွက်စိတ်ချမ်းသာမှုကိုပေးတဲ့အတွက်ကမ္ဘာချစ်စရာအကောင်းဆုံးခွေးကလေးဖြစ်တယ်လို့ပိုင်ရှင်ဖြစ်သူဘနန်လီကပြောပါရယ်ခွေးကလေးဟာအသက်18နှစ်ရှိနေပြီလို့ခန့်မှန်းရပြီးတော့အမွှေးမရှိတဲ့ခန္ဓာကိုယ်မှာဝက်ချံတွေပေါက်နေတဲ့အပြင်ခေါင်းဖြူဖြူမိုဟော့ပုံစံသဘင်နဲ့ခေါင်းဆောင်ဆောင်ခွေးကလေးဟာရှာလဲတစ်လစ်ထွက်နေတာပါဒီခွေးကလေးရုပ်ဆိုးတာကိုဒိုင်လူကြီးအကဲဖြတ်တွေရောပရိသတ်ကြီးကပါတညီတညွတ်ထဲလက်ခံပြီးပထမဆုပေးခဲ့ကြပါတယ်။ White Tan ဆိုတဲ့အသက်6နှစ်အရွယ် Pekingese ခွေးကလေးဟာဒုတိယဆုရသွားပြီးတော့ပထမရသွားတဲ့ခွေးကလေးနဲ့ပုံစံတူသလိုခေါင်းကအမွှေးတွေဟာခန္ဓာကိုယ်ထက်များနေပြီးသွားလည်းမရှိပါဘူး။တတိယနေရာကိုတော့အသက်12နှစ်အရွယ် Monkey ဆိုတဲ့ခွေးကလေးကရသွားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Riverside ဘန်ဦးရင်ထဲမှာပေါင်းမြက်ကျွေနဲ့အပင်တွေကိုရှင်းဖို့စိတ်တွေကိုအသုံးပြုနေပါတယ်။ဓာတ်ရုပ်ဆေးရည်တွေမတုံးပဲတောထနေတဲ့အပင်တွေနဲ့မြက်တွေကိုကြဘာဝနီးအတိုင်းစိတ်တွေသုံးပြီးရှင်းတာပါ။နယူးယောက်ပြည်နယ် Rhinebeck စိတ်ချံကစိတ်တွေဖြစ်ပြီးတော့စုစုပေါင်းအကောင်20လောက်ကိုခေါ်လာတာပါ။ပေါင်းမြက်တွေနဲ့အပင်တွေကိုရှင်းပြရင်တော့ဒေသခံအပင်တွေနဲ့မြက်တွေကိုပြန်ဆိုင်ဖို့လည်းစီစဉ်ထားပါတယ်။ဒေသခံမျိုးရင်းအပင်တွေကမြေကြီးကိုပိုကောင်းကောင်းထိန်းထားနိုင်ပြီးတော်ရဲတရိတ်ဆန်တွေအတွက်လည်းနေထိုင်စရာနေရာကောင်းကိုဖန်တီးပေးနိုင်ပါတယ်လို့ Riverside ဘန်ဦးရင်ထိန်းသိမ်းရေးအဖွဲ့ယာယီဥက္ကဋ္ဌဂျွန်ဟာရူကပြောပါတယ်လူတွေအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ Poison Ivy လို့အပင်တွေတခြားမလိုလားတဲ့အပင်တွေကိုစိတ်ကသိကြိုက်တယ်လို့လည်းပြောပါတယ်အဲ့ဒီစိတ်အကောင်20ထဲမှာ၄កောင်ဟာနွေရာသီ၄လလုံးဒီပန်းချံထဲမှာနေထိုင်မှာဖြစ်ပြီးတော့တစ်ဧကကျဲတဲ့ပန်းချံကိုရှင်းလင်းပေးမှာပါရှင်
အမေရိကန်နိုင်ငံမန်ဆာချူးဆက်ပြည်နယ်ကဂလော့စတာမြို့မှာပြီးခဲ့တဲ့အပတ်ကနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ချောတိုင်လျှောက်ပွဲကိုကျင်းပခဲ့ပါတယ်။ကပ်ရောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးမှအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။မြန်မာပြည်ကကျင်းပတဲ့ချောတိုင်တပ်ပွဲတွေနဲ့မတူတာကတော့ချောတိုင်ကိုလေထဲမှာတဲတဲထောင်ထားတာမဟုတ်ပဲပင်လယ်ဘက်ကိုမျက်နှာမှုပြီးတော့အလျားလိုက်ချထားတာပါ။အဲ့ဒီတိုင်ပေါ်မှာချောစီတွေတုံလိမ့်ထားပြီးတိုင်ထိပ်မှာတော့အလံဆိုင်ထားပါတယ်။အမေရိကန်ချောတိုင်လျှောက်ပွဲမှာတော့အဖွဲလိုက်အလံကိုရယူဖို့ကြိုးစားရတာမဟုတ်ပဲလူတယောက်ချင်းစီကချောတိုင်ကိုဖျက်ပြီးအလံကိုရအောင်ကြိုးစားရတာပါအခုလိုချောတိုင်လျှောက်ပွဲဟာအီတလီနိုင်ငံကရွှေပြောင်းလာသူတွေရဲ့ဒလေထုံးစံဖြစ်နိုင်တယ်လို့ပါဝင်ရှင်ပြိုင်သူတဦးကပြောပါတယ်ဒီနှစ်မှာတော့အန်တိုနီနိုဗယ်လိုဆိုသူကအလံကိုရအောင်ယူနိုင်ခဲ့ပါတယ်အနိုင်ရသူအနေနဲ့ခြေထောက်နဲ့မြေကြီးထိစရာမလိုတဲ့အတွက်တခြားသူတွေကသူ့ကိုထမ်းပြီးမျိုးပတ်အောင်ပွဲခံခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါခင်ဗျာ
ယူကရိန်းအရှေ့ပိုင်းလူဟန်စ်ဒေသကယူကရိန်းနဲ့ထိန်းချုပ်ထားစေဖြစ်တဲ့နောက်ဆုံးမျိုးလာရှန်ရှန့်ဆိုတင်ပိုက်ခဲ့တယ်လို့ရုရှားကတနင်္လာနေ့မှာကြေညာလိုက်ပါတယ်။လူဟန်စ်ပြည်သူ့သမ္မတနိုင်ငံ LPR ဖြစ်တဲ့ခွဲထွက်ရေးလိုလားသူတွေအမိပေးထားတဲ့ဒီဒေတာကိုထိန်းချုပ်နိုင်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေရှိုရုကသမ္မတဗလာဒီမီယာပူတင်ကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးဌာနရဲ့ BBC သတင်းဌာနနဲ့မေးမြန်းခန်းမှာတော့ဒီမျိုးကိုရုရှားတပ်တွေနဲ့သူတို့ရဲ့မဟာမိတ်ခွဲထွက်ရေးတပ်ဖွဲ့တွေအပြည့်အဝထိန်းချုပ်ထားနိုင်တာမရှိပါဘူးလို့ပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့တဲ့ဩစတြေးလျဝန်ကြီးချုပ်အန်ထနီအယ်ဘနစ်ကယူကရိန်းကိုဩစတြေးလျနိုင်ငံကစစ်လက်နက်ပစ္စည်းတွေအကူအညီထပ်ပြီးပေးမယ်လို့ပြောပါတယ်။တန်ချက်ကကားအဆင့်14စင်း၊ကြီးကားကားအဆင့်20အပြင်တက်တေရွှေ့ပြောင်းရမှာတုံးတဲ့စစ်ကားအဆင့်60လောက်နဲ့ဒရုန်းတွေအပါဝင်တခြား73ပစ္စည်းကိရိယာတွေထောက်ပံ့ပေးမယ်လို့ပြောသွားတာပါတနင်္ဂနွေနေ့မှာဂါနာနိုင်ငံအဆရာမာချင်းပါနေတဲ့ ECOWAS အနောက်အာဖရိကထိပ်သီးညီလာခံကိုတက်ရောက်လာတဲ့ဒေသရင်းနိုင်ငံတွေကခေါင်းဆောင်တွေဟာသူတို့ဒေသရင်းကမာလီဘာကီနာဖာဆိုနဲ့ဂီနီနိုင်ငံတွေကအာဏာသိမ်းမှုတွေကြောင့်ဖြစ်ပွားနေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ကြိုးစားနေကြပါတယ်မနေ့ကဖေဗရီမှာစစ်တပ်အာဏာသိမ်းပြီးခရက်ကပရမဆုံးချိန်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအတိုက်ခံတွေနဲ့တွစ်ဆုံဆွေးနွေးဖို့အတွက်မြန်မာစစ်ကောင်းဆောင်ကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Charles Stamock နဲ့ Juna Kami တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို Light Meter 24, 50, 51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူပူတွဲထုတ်လွှင့်ပေးနေပါတယ်။သောတာရှင်တွေကမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.